American သမ္မတ Donald Trump ဟာ Africa နယ်ပေါ် American နိုင်ငံသားအများစုနေထိုင်တဲ့ Baltimore မြို့တော်နဲ့အဲ့ဒီဒေသကိုစားပြုထင်ရှားတဲ့လွှတ်တော်မှာ Alicia Cummings ကိုဥတီတိုက်ခိုက်မှုတွေဆက်လုပ်နေတာဖြစ်ပြီးဒါဟာလူမျိုးရေးခွဲခြားမှုတစ်ခုဖြစ်နေ Trump ကိုဝေဖန်သူတချို့ကပြောဆိုနေကြတာပါလွှတ်တော်အမတ် Cummings ဟာသမ္မတမိသားစုဝင်တွေအပါအဝင်အင်ပြူရောအရာရှိတွေရဲ့ဆက်သွယ်မှုတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုရယူဖို့စ조사နေတဲ့အောက်လွှတ်တော်ရဲ့အင်အားကြီးတဲ့စောင့်ကြည့်ရေးနဲ့ပြုပြင်ထိန်းသိမ်းရေးကော်မတီတူတူဖြစ်ပါတယ်လူမဲအောက်လွှတ်တော်အမတ်ဖြစ်တဲ့ Cummings ဆိုဝေဖန်တိုက်ခိုက်နေပြီးတော့သူဟာရက်ဆက်ပြီးဗိုလ်ကျတဲ့သူဖြစ်နေသမ္မတ Trump ကတိုက်ခိုက်ပြောဆိုနေတယ်လို့သူ့ရဲ့မဲဆန္ဒနယ်မြေ Baltimore ဟာလည်းရွံရှားပွဲဖြစ်ပြီးတော့ကြွတွေတောင်းချနေတဲ့နယ်မြေဖြစ်တယ်လို့ Trump ကသူ့ရဲ့ Twitter ကနေတဆင့်တိုက်ခိုက်ပြောဆိုတာဖြစ်ပါတယ်သမ္မတကိုဝေဖန်နေသူနောက်တူဖြစ်တဲ့ Baptist တရားဟောဆရာလည်းဖြစ်ပြည်သူ့အခွင့်အရေးလှုပ်ရှားတဲ့ထင်ရှားသူ L. Sharpton ကိုလည်း Trump ကတနင်္လာနေ့အစောပိုင်းမှာပဲ Twitter ကနေတဆင့်အဖြစ်တင်ဝေဖန်ခဲ့တာပါ Baltimore မှာရောက်နေတဲ့ L. Sharpton ကထရမ့်ဟာခလေးဆန်ပြီးသူ့ကိုတယောက်ယောက်ကတခုပြောတိုင်းပြန်ပြီးတုံ့ပြန်လင်းရှိကြောင်းခံနိုင်ရင်နည်းပြီးတော့ရင့်ကျက်မှုမရှိကြောင်းလူမဲတွေနဲ့အသားအရောင်ရှိတဲ့လူမျိုးတွေပေါ်မှာအထူးသဖြင့်တိုက်ခိုက်ပြောဆိုလေးရှိကြောင်းဝေဖန်လိုက်တာပါတနင်္လာနေ့ညနေပိုင်းကထရမ့်ဟာဆင်းရဲမွဲတည်တဲ့မျိုးတွေကတရားဟောဆရာ20ခန့်နဲ့နှစ်နာရီကြာတွေ့ဆုံခဲ့ပါတယ်အခုလိုတွေ့ဆုံမှုတွင်သူစကားတိုင်မပြောဘဲပို့ပြီးတော့နားထောင်ခဲ့တယ်လို့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ Africa American တရားဟောဆရာများဆိုင်ညွန်ပေါင်းဖွဲ့ဥက္ကဋ္ဌ Bill Owens ကပြောပါတယ်အခုလိုတွေ့ဆုံမှုဟာ Cummings ဆိုမတိုက်ခိုက်ခင်တုန်းကတည်းကစီစဉ်ထားတာလည်းဖြစ်ပါတယ်